Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်မလ10ရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခဲ့ပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမိုက်တန်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းတင်ညာမှာပါ။တောင်ကိုရီးယားသမ္မတဖာကွန်လေးကိုယာရုကနေဖယ်ရှားရေးကိစ္စအခြေခံဥပဒေခုံရုံးကတရားဝင်တည်ပြုလိုက်ပါပြီ။ဒီဝင်ခွင့်ပိတ်ပင်ကတ်တက်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်အသစ်ကိုအမေရိကန်ပြည်နယ်6ခုကတရားစွဲထားပါတယ်။မလေးရှားမှာလုံခြုံခံရလို့တည်ဆုံသွားသူမြောက်ကိုရီးယားနိုင်ငံသားဟာကင်ဂျုံနမ်ဖြစ်တယ်လို့ဘယ်လိုသိတယ်လဲဆိုတာမလေးရှားရဲချုပ်ကမပြောပါဘူး။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုညနေခင်းနားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့ကိုကကိုပိုင်အုပ်ချုပ်ခွင့်ရဒေသကတိုက်ပွဲတွေမှာလက်နက်ကြီးကြီးတွေတရုတ်နိုင်ငံတဲကိုကြာရောက်နေတာရှိသလိုစစ်ပစ်ဆောင်တွေရှိနေတဲ့အခြေအနေကိုလည်းအခုလိုသိကြရပါမယ်။
လောက်ကနေမှာရှိတဲ့ပြည်ဆောင်တွေတောင်းတဲ့မလာနိုင်တဲ့လူတွေဖောင်ဒေးရှင်းလူအခန်းတွေဒီမှာရှိရလေလောက်ကိုင်းမှာအဲ့ဒီဖွင့်နေဝေလူကျော်ကတက်တင်ဖွင့်နေ
လာရှုံမျိုးလူမှုရေးအဖွဲ့ဝင်တူရဲ့ပြောပြချက်နဲ့တူနာဆင်ရပါမယ်နိုင်ငံတကာသတင်းတွေထဲမှာတော့အမေရိကန်သမ္မတသစ်ဒေါ်နယ်ထရမ့်ဟာသူ့ရဲ့ပါတီတွေမှာပဲလွှတ်တော်ကိုယ်စားလှယ်တွေနဲ့သဘောထားကွဲလွဲမှုကြီးထွားလာနေတာကနေရှေ့ဆက်ပါတွေဖြစ်လာနိုင်ပါတယ်ရုရှားမှာကွန်မြူနစ်အစိုးရအုပ်ချုပ်တဲ့တော်လန်ရေးနှစ်တရာပြည့်မြင်ကွင်းနဲ့အတူအိန္ဒိယမှာတော့ကျောင်းနေရာမဲ့အရွယ်တွေပညာသင်ကြားနိုင်ရေးအစီအစဉ်တရက်စတင်နေပါတယ်ဒီလိုသတင်းလွှာတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးသိထားရတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြေညာပါမယ်ရှင
်တောင်ကိုရီးယားသမ္မတဘာကွန်လေးကိုယာရုကနေဖယ်ရှားရေးကိစ္စအခြေခံဥပဒေခုံရုံးကတရားဝင်တည်ပြုလိုက်ပါပြီသမ္မတဘာကွန်လေးကိုယာရုကနေဖယ်ရှားဖို့တရားရုံးမှာပဲဒီကနေ့တင်ကြေညွှန်တဲ့ဆုံးဖြတ်လိုက်တာပါတရားရုံးပြင်ပမှာတော့ဆန္ဒပြပွဲတွေကနေဆန္ဒပြသူ2ဦးသေဆုံးပါတယ်ယာယီတရားသူကြီးချုပ်အီဂျုံမီကတရားရုံးဆုံးမဲ့ချက်ဖတ်ကြားတာကိုရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်ပြသပါတယ်အခြေခံဥပဒေနဲ့တရားဥပဒေကိုချိုးဖောက်တဲ့သမ္မတဖောက်ကွန်းရဲ့လိုရက်တွေဟာအများပြည်သူရဲ့ယုံကြည်မှုကိုသစ္စာဖောက်တာဖြစ်တယ်လို့တရားသူကြီးချုပ်ကပြောပါတယ်။တန်တရားဖြစ်ဖွယ်အဖွဲ့နှစ်ဖွဲ့အတွက်ကိုရီးယားစီးပွားရေးလုပ်ငန်းကြီးနှစ်ခုစီကနေလှူဒန်းငွေဒေါ်လာ69တန်းကျော်ရဖို့သမ္မတကသူ့ရဲ့မိတ်ဆွေ Choi Soon Sil နဲ့ပေါင်းပြီးတော့မတော်ဩဇာတုံ့ပြန်လုပ်ခဲ့တယ်ဆိုတဲ့စွဲချက်တွေဟာအခြေခံဥပဒေကိုစူးစူးရွာချိုးဖောက်တာဖြစ်တယ်လို့တရားရုံးကဆုံးဖြတ်ပါတယ်။သမ္မတပါကွန်တွေကတော့အဲ့ဒီစွဲချက်တွေမဟုတ်တဲ့အကြောင်းထပ်ခါတလဲလဲညှင်းထားပါတယ်။အခြေခံဥပဒေအရယာယီသမရဝန်ကြီးချုပ်ဟွမ်ကျူအန်ကသမရရွေးကောက်ပွဲအသစ်ကိုရပ်ပေါင်း60အတွင်းကျင်းပဖို့စီစဉ်ရမှာဖြစ်ပါတယ်
။ Israel ဝန်ကြီးချုပ် Benjamin Netanyahu ဟာရုရှားနိုင်ငံ Moscow မြို့တော်မှာရုရှားသမရနဲ့ကြာတာရင်းနေတုန်းက Syria အရေးဆွေးနွေးခဲ့ပါတယ်။ဒါဟာအရှိလေပိုင်းဒေသအရေးမှာရုရှားရဲ့ဩဇာလွှမ်းမိုးမှုတိုးလာတာကိုဖော်ပြတဲ့နောက်ဆုံးလက္ခဏာတစ်ခုဖြစ်တယ်လို့ရုရှားရဲ့ဒေသတွင်းမဟာမိတ်တွေနဲ့ပတ်သက်လို့ Israel ဘက်ကစိုးရိမ်မှုကိုဖော်ပြရလဲရောက်ပါတယ်။ Syria ပြည်ခါမှာရုရှားပါဝင်လာခဲ့တဲ့2015ခုနှစ်ကစလို့ Israel နိုင်ငံရဲ့နိုင်ငံခြားရေးမူဝါဒတွေကိုချိန်ဆရမှာရုရှားဟာကြီးမားတဲ့အခန်းကဏ္ဍကနေပါဝင်လာခဲ့ပါတယ်။ Syria အရေးမှာရုရှားဝင်ပါလာတာနဲ့ပတ်သက်လို့တော့ဒါဟာကမ္ဘာလုံးရင်ဆိုင်နေရတဲ့အကြမ်းဖက်သမားတွေနဲ့ IS သွေးကြွတွေကိုချိန်မှုန်းဖို့အတွက်ဖြစ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုခဲ့ပေမဲ့အနောက်နိုင်ငံတွေကဝေဖန်သူတွေကတော့ရုရှားဟာသူ့ရဲ့မဟာမိတ်ဆီးရီးယားကောင်ဆောင်ဘရှာအယ်အဆတ်အစိုးရကိုကယ်တင်ဖို့အတွက်အခုလိုဝင်ပါလာတာလို့ပြောကြပါတယ်။မနေ့ကမစ္စတာနေတန်ယာဟုနဲ့မစ္စတာပူတင်တို့တွေ့ဆုံခဲ့တဲ့ပတ်သက်ပြီးပူးရဲကြေညာချက်ထုတ်ပြန်တာမရှိပေမဲ့လို့နောက်ပိုင်းမှာမစ္စတာနေတန်ယာဟုတဦးတည်းကြေညာချက်ထုတ်ပြန်ခဲ့တာမှာတော့ဆီးရီးယားအရင်းနဲ့ပတ်သက်ပြီးအီရန်နဲ့သူ့ရဲ့လက်ဝေခံနိုင်ငံတွေဆီးရီးယားနိုင်ငံထဲမှာဆက်ရှိနေမဲ့ကိစ္စကိုချန့်လှပ်ပြီးချမှတ်တဲ့ဘလို့ဆုံးဖြတ်ချက်လှုံ့ဆော်မှုမျိုးကိုမှအစ္စရေးကလက်ခံမှာမဟုတ်ဘူးဆိုတာကိုမစ္စတာပူတင်ကသူရှင်းရှင်းလင်းလင်းပြောခဲ့တယ်လို့ဖော်ပြထားပါတယ်
။မွတ်စလင်လူဦးရေအများစုရှိတဲ့နိုင်ငံ6နိုင်ငံကလူတွေကိုပြည်ဝင်ခွင့်ပိတ်ပင်ကတ်တက်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်အသစ်ကိုအမေရိကန်ပြည်နယ်6ခုကတရားစွဲထားပါတယ်။ဒီအမိန့်တွေဟာသူတို့ပြည်နယ်မှာနေထိုင်တဲ့မွတ်စလင်တွေကိုထိခိုက်နစ်နာစေမယ်ဆိုပြီးဟာဝိုင်ယီပြည်နယ်ကပထမဆုံးတရားစွဲတာပါ။နောက်ထပ်ပြည်နယ်5ခုကတော့စုပေါင်းပြီးတရားစွဲကြတာပါ။အခုထုတ်ထားတဲ့အမိန့်တွေဟာအမေရိကန်တရားရုံးတွေကအကောင့်ထဲမပေါ်ဘူးတားမြစ်ဆုံးဖြတ်ချက်ချထားတဲ့ပထမအမိန့်ကိုအစားထိုးဖို့ရည်ရွယ်တာပါ။ဇန်နဝါရီလ29ရက်နေ့ကထုတ်ပြန်တဲ့သမ္မတရဲ့အမိန့်ကိုဆိုင်းငံ့ထားဖို့တရားရုံးကဆုံးဖြတ်ထားတာဟာအခုထုတ်ပြန်လိုက်တဲ့အမိန့်အသစ်နဲ့လည်းအကျိုးဝင်တယ်ဆိုတာကိုအတည်ပြုပေးဖို့Seattle မြို့ Federal တရားသူကြီးဒူးစီမှာ Washington ပြည်နယ်ကရှောက်တင်ထားပါတယ်။သမ္မတရဲ့ပထမအမိန့်ကိုတရားစွဲခဲ့တဲ့ထဲမှာ Washington ပြည်နယ်ကထိတ်ဆုံးကပါ။ပြည်နယ်တွေမှာဥပဒေအရခိုင်မာတဲ့ရှောက်လွဲချက်ရှိတယ်လို့ Washington ပြည်နယ်ရှေ့နေချုပ် Bob Ferguson ကပြောပါတယ်။သမ္မတရဲ့အမိန့်အသစ်ဟာပထမအမိန့်နဲ့ရှော့ပေါ်ထားပေမဲ့အခြေခံဥပဒေဆိုင်ရာတည်ထောင်တာတွေကိုဖြည့်ရှင်းနိုင်တာမျိုးတော့မဟုတ်ဘူးလို့ Ferguson ကပြောပါတယ်။ အော်ရီဂွန်မင်နီဆိုတာနဲ့နယူးယောက်ပြည်နယ်တွေကဝါရှင်တန်ပြည်နယ်နဲ့အတူပူးပေါင်းပြီးတော့တရားစွဲထားပါတယ်။ဒါ့အပြင်မက်ဆာချူးဆက်ပြည်နယ်ကလည်းပြင်ဆင်ဖြည့်ဆွတ်ထားတဲ့တရားရုံးလျှောက်ထားချက်ကိုနောက်သတင်းပတ်မှာတင်သွင်းတဲ့အခါပူးပေါင်းပါဝင်မယ်လို့ကြာသာပတိနေ့နောက်ပိုင်းမှာပြောထားပါတယ်။
သမ္မတဒေါ်နယ်ထရမ့်ရဲ့စီးပွားရေးလုပ်ငန်းတွေကနေလျှောက်ထားတဲ့ကုန်ပစ္စည်းအမှတ်တံဆိပ်တွေကိုတရုတ်နိုင်ငံကကနအူးအဆင့်အတည်ပြုပေးလိုက်ပါပြီ။ဒါကြောင့်လည်းကမ္ဘာစူပါပါဝါနိုင်ငံတစ်ခုရဲ့ခေါင်းဆောင်အဖြစ်သူ့ရဲ့အခန်းကဏ္ဍနဲ့စီးပွားရေးဆက်ဆံတွေကြားမှာကိုကျိုးစီးပွားပြည်ပခါဖြစ်လာပြီးတော့အမေရိကန်ခြေကဥပဒေကိုချိုးဖောက်လာသလားဆိုတဲ့စိုးရင်ချက်တွေပြန်ထွက်လာပါတယ်။ Republican သမ္မတလောင်းဖြစ်ဖို့ Mr. Trump ကြိုးစားနေချိန်ပြီးခဲ့တဲ့နှစ် April လကတည်းကကုန်ပစ္စည်းအမှတ်တံဆိပ်38ခုအတွက်လျှောက်လွှာတွေကိုသူရှိနေတွေကတရုတ်မှာတင်ထားတာပါ။လွန်ခဲ့တဲ့သတင်းနှစ်ပတ်ကျော်မှာတော့တရုတ်နိုင်ငံကုန်ပစ္စည်းအမှတ်တံဆိပ်ဆိုင်ရာရုံးကအတည်ပြုပေးမဲ့သဘောပြောထားပြီးပါပြီ။ကန့်ကွက်မဲ့သူမရှိဘူးဆိုရင်တော့ရက်ပေါင်း90အတွင်းအဲ့ဒီကုန်ပစ္စည်းအမှတ်တံဆိပ်တွေကိုတရုတ်ဝင်မှတ်ပုံတင်မှာဖြစ်ပါတယ်။အဲ့ဒီအမှတ်တံဆိပ်တွေထဲမှာဟိုတယ်တွေ၊စားတောက်ဆိုင်တွေ၊ခေါက်ကွင်းတွေ၊အရက်ဘားတွေ၊အိုးအိမ်ချမ်းမြေတွေနဲ့ဘဏ္ဍာငွေကြေးလုပ်ငန်းတွေကနေကျိုးဆိုအက်ခံရေးဆိုင်ရာဝန်ဆောင်မှုလုပ်ငန်းတွေထိစီးပွားရေးလုပ်ငန်းအမျိုးမျိုးနဲ့အကျုံးဝင်တာတွေပါဝင်ပါတယ်။ Trump အမှတ်တံဆိပ်ဆောက်လုပ်ရေးTrump အမှတ်တံဆိပ်ဆောက်လုပ်ရေးဆိုင်ရာလုပ်ငန်းတွေအတွက်တခုတည်းသောကုန်ပစ္စည်းအမှတ်တံဆိပ်ကိုလည်း Trump အဖွဲ့အနေနဲ့ပြီးခဲ့တဲ့ February လကရထားပြီးပါပြီ။ Senator တရားရေးရင်ဆိုင်ခဲ့ပြီးတဲ့နောက်အဲ့လိုအတည်ပြုချက်ရလိုက်တာဖြစ်ပါတယ
်။ UAB ကတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီကနေတောက်ကြညနေဘက်သတင်းတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်မလေးရှားနိုင်ငံကွာလာလမ်ပူလေဆိပ်မှာပြီးခဲ့တဲ့လကအသက်ခံရသူဟာမြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်ဝန်ရဲ့အဖေတူမိခွဲကိုခင်ဂျွန်နန်းဖြစ်တယ်ဆိုပြီးဘယ်လိုစမ်းစစ်သိရှိတယ်လဲဆိုတာကိုပြောဖို့မလေးရှားရဲကြီးကဒီကနေ့ညင်းပါတယ်ကင်ချိုးအဖြစ်အရင်ကပြောနေကြသူဟာကင်ဂျုံနန်းဖြစ်တယ်ဆိုတာကိုမလေးရှားရဲကြီးခလစ်အဘူဘီကာကဒီကနေ့မှအတည်ပြုလိုက်တာပါအလောင်းကိုမလေးရှားကျန်းမာရေးဌာနကိုလွှဲပေးတော့မယ်လို့လည်းသူကဆိုပါတယ်ဒီတော့ဒီမှာပဲမလေးရှားတက်ကြွလှူရှားသူတရာစင်လောက်ကွာလာလမ်ပူမြို့တော်ကမြောက်ကိုရီးယားတန်ယုံရှိမှဒီကနေ့စုဝေးပြီးနှစ်နိုင်ငံကြားတင်းမာနေတာကိုရှော့ချဖို့တောင်းဆိုကြပါတယ်ဖေဖော်ဝါရီလ13ရက်နေ့မှာကင်ဂျုံနန်းတည်ဆုံတဲ့ဖြစ်ရဖြစ်ပြီးကတည်းကနှစ်နိုင်ငံကြားဆက်ဆံရေးတင်းမာနေတာပါမြောက်ကိုရီးယားတချို့တွေကတိမ့်သွင်းထားတဲ့အမျိုးသမီးနှစ်ဦးကအယုံကျော်တွေထိခိုက်ပျက်စီးသေဆုံးစေတဲ့ VX ဓာတုအစိတ်ကိုသုံးပြီးခင်ဂျုံနမ်ကိုတတ်လိုက်တာလို့မလေးရှားအာဏာပိုင်တွေကပြောထားပါတယ
်။မြောက်ကိုရီးယားရဲ့နျူကလ িয়ার ထုတ်လုပ်ရေးရည်မှန်းချက်တွေကိုတားဆီးဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကနှီးလန်းတွေရှာဖွေနေတဲ့တချိန်တည်းမှာပဲကွန်မြူနီမြောက်ကိုရီးယားအရေးကန့်တွယ်ခဲ့မှုတဲ့အမေရိကန်အစိုးရတာဝန်ရှိသူတွေကြားမှာတော့ရည်မှန်းချက်တွေအောင်မြင်အောင်လုပ်ရမယ့်အစီအစဉ်တွေအပေါ်သဘောထားအမြင်အမျိုးမျိုးရှိနေကြပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ပူးတွက်စည်းလေးချက်မှုကိုဆန့်ကျင်တဲ့အနေနဲ့မြောက်ကိုရီးယားကဒီတစ်ပတ်စောပိုင်းတော့ကပဲ့ထိန်တုံးလေးစီးပစ်လုခဲ့တာကြောင့်တရုတ်နိုင်ငံကလည်းကြားဝင်ဖြေရှင်းခဲ့ရပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စီစဉ်တွေကိုရပ်ထားဖို့အတွက်အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့စည်းလေးချက်မှုကိုခေတ္တရပ်ထားပေးဖို့အပြန်အလှန်သဘောတူညှိနှိုင်းနိုင်အောင်တရုတ်ကကြားဝင်အကြံပေးခဲ့ပေမဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ဘက်ကညှင်းဆိုခဲ့ပါတယ်။မြောက်ကိုရီးယားအစိုးရအနေနဲ့အလေးပေးဆောင်ရွက်နိုင်ဖို့ဆိုရင်သူ့အနေနဲ့အပြုသဘောဆောင်တဲ့လုပ်ရမျိုးတွေလုပ်ဆောင်ရမှာဖြစ်တယ်လို့အမေရိကန်နိုင်ငံဆိုင်ရာကုလသမဂ္ဂအမေရိကန်တမန်ကြီးနီကီဟေလီကဒုံးကျည်အရေးနဲ့ပတ်သက်ပြီးတော့တက်ရောက်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးပြီးမှသတင်းတောက်တွေကိုပြောခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ရဲ့ပထမဆုံးအာရှခီးစင်မတိုင်ခင်တပတ်လိုမှာသူကခုလိုပြောသွားတာပါ။ Mr. Tillerson ရဲ့အာရှခီးစင်မှာမြောက်ကိုရီးယားကိစ္စကိုအဓိကထားဆွေးနွေးမယ်လို့မျှော်လင့်ရပါတယ်
။တောင်ကိုရီးယားသမ္မတဘက်ကနေကိုယာရုကနေတရားဝင်ဖယ်ရှားလိုက်ပြီးတဲ့နောက်ဂျပန်နိုင်ငံအနေနဲ့တောင်ကိုရီးယားစစ်ဝါဒီနဲ့ပူးပေါင်းဆောင်ရွက်ရေးကိုမြှင့်တင်ဖို့လိုတယ်လို့ဂျပန်နိုင်ငံသားဝန်ကြီးဖူမီယိုကီရှိတာကဒီကနေ့ပြောပါတယ်။ဒုတိယကမ္ဘာစစ်အတွင်းလိင်ကျွန်တွေအဖြစ်ဂျပန်ကအတင်းအဓမ္မခိုင်းစေခဲ့တဲ့အမျိုးသမီးတွေရေးကိစ္စဖြစ်ရှင်ရေးနှစ်နိုင်ငံကြားချုပ်ဆိုထားတဲ့2015ခုနှစ်သဘောတူစာချုပ်ကိုတောင်ကိုရီးယားစစ်ရကဆက်ပြီးအကောင့်ထည့်ဖို့မယ်လို့သူမျှော်လင့်နေကြောင်းဝန်ကြီးကီရှိတာကဒူဂျူမြို့မှာတရုတ်တွေကိုပြောပါတယ်။ကိုရီးယားနဲ့တခြားအာရှနိုင်ငံတွေကအမျိုးသမီးအများအပြားကိုဒုတိယကမ္ဘာစစ်အတွင်းကဂျပန်စစ်တပ်အတွက်လိင်ဖြောပြပေးဖို့အတင်းအဓမ္မခိုင်းစေခဲ့တာပါ။ကိုရီးယားနိုင်ငံပူဆန်းမျိုးကဂျပန်ကောင်စစ်ဝန်ရုံးရှိမှလိင်ကျွန်အမျိုးသမီးတဦးရဲ့ရုပ်ထုကိုချထားတဲ့ပေါ်လက်တွန့်ပြန်တဲ့အနေနဲ့တောင်ကိုရီးယားဆိုင်ရာဂျပန်တမ်းမတ်ကြီးကိုမကြာခင်ကပဲဂျပန်ဆွေရကပြန်ခေါ်ထားတာပါအဲဒီလိုရဟာသဘောတူစာချုပ်တွေကိုချိုးဖောက်တာဖြစ်တယ်လို့ဂျပန်ကပြောပြီးရုပ်ထုကိုဖယ်ရှားပေးဖို့တောင်ကိုရီးယားကိုတောင်းဆိုထားပါတယ်
တန်တူပင်လယ်ထဲမှာပုံမှန်ထက်ပိုပြီးအရန်တင်းကျပ်လွန်းတဲ့ငါးဖန်းခွင့်ခိတဆိုင်ငံ့တဲ့ဥပဒေကိုဒီနှစ်အတွင်းမှာကြေညာဖို့အတွက်တရုတ်နိုင်ငံကစီစဉ်နေပြီးတော့ဒီဥပဒေကြောင့်အင်းနီးချင်းနိုင်ငံတွေနဲ့ဆက်ဆံရေးကိုထိခိုက်လာနိုင်ပါတယ်။ပြီးခဲ့တဲ့လပိုင်းအတွင်းဆွေးနွေးမှုတွေလုပ်ခဲ့ပေမဲ့တရုတ်ဘက်ကအခုလိုစီစဉ်လိုက်တာဖြစ်ပြီးတော့ဒီဥပဒေဟာဆိုရင်2016နိုင်ငံတကာအငင်းပွားမှုတွေကိုဖြည့်ရှင်ပေးရေးတရားခုံရုံးကဆုံးဖြတ်ချက်ကိုချိုးဖောက်ရလဲရောက်တယ်လို့ပညာရှင်တွေကသုံးသပ်ပါတယ်။ရေတွက်ပစ္စည်းတွေကိုထိမ့်သိမ်းကာကွယ်ဖို့အတွက်ဆိုပြီးတော့အတင်းကျပ်ဆုံးငါးဖန်းခွင့်ယာယီပိတ်ပင်ချက်ကိုမေလမှာထုတ်မှာဖြစ်တယ်လို့တရုတ်နိုင်ငံစိုက်ပျိုးရေးဌာနက February လတုန်းကပြောလိုက်ပါတယ်။ဒီဥပဒေရဲ့နယ်နိမိတ်ထဲမှာဆိုရင်တောင်တရုတ်ပင်လယ်ကနေ Equator ရဲ့တောင်ဘက်70 degree မြင့်ပြိုင်အထိပါဝင်ပြီးတော့ Taiwan, Vietnam နဲ့ Philippine နိုင်ငံတွေရဲ့ရေပိုင်နက်တွေကိုဖြတ်ပြီးထည့်သွင်းမှာဖြစ်ပါတယ်။ငါးဖက်လေတွေကိုဖမ်းတဲ့1995ခုနှစ်တုန်းကပထမဆုံးကြေညာခဲ့တဲ့တောင်တရုတ်ပင်လယ်တွင်ငါးဖမ်းခွေယာယီတားမြစ်တဲ့ဥပဒေဟောင်းတွေကိုခြေခံပြီးတရုတ်နိုင်ငံကဒီဥပဒေတွေကိုတိုးချဲ့ပြင်ဆင်နေရပါဒီဥပဒေတိုင်းဆက်သွားရင်တော့တရုတ်နိုင်ငံနဲ့ VN Philippine နိုင်ငံတွေကြားမှာတိုးတက်မှုရထားတဲ့နှစ်နိုင်ငံချင်းဆက်ဆက်ရေးတွေထိခိုက်လာနိုင်တယ်လို့သုံးသပ်သူတွေကပြောပါတယ
်ဂွာတီမာလာနိုင်ငံဂွာတီမာလာစီးတီးမြို့နယ်ကလူငယ်ကေဟာတခုမှာဗိုလ်ထူးလေးကမီးလောင်တာကြောင့်ဆယ်ကျော်သက်မိန်းကလေး34ဦးသေဆုံးသွားတဲ့အတွက်တနိုင်ငံလုံးဝမ်းနည်းနေကြပါတယ်မင်္ဂလေး19ယောက်ကအခင်းဖြစ်နေရမှာရင်တည်ဆုံသွားပြီး15ယောက်ကတော့မီးလောင်ဒဏ်ရာတွေနဲ့ဆေးရုံမှာတည်ဆုံသွားတာပါ။ဂျန်တဲ့လူငယ်တွေကတော့ဆေးကုသမှုဆက်ပြီးခံယူနေရဆဲရှိပါတယ်။ဂေဟာရဲ့တနေရာမှာမွေးရာတွေကိုရည်ရွယ်ချက်နဲ့မီးရှို့ခဲ့ပြီးမင်္ဂလေးတွေထွက်ပြေးဖို့ကြိုးစားချိန်မှာအခန်းထဲတော့ပိတ်ထားလိုက်တာလို့ရဲတပ်ဖွဲ့နဲ့မျက်မြင်တွေကပြောပါတယ်။နိုင်ငံတော်ဝမ်းနည်းချေခွဲခြင်းအထိတ်မှတ်3ရက်သတ်မှတ်တဲ့အကြောင်းဂွာတီမာလာသမ္မတဂျင်မီမိုရောလက်စ်ကကြေညာထားပါတယ်။ကေဟာမှာနေထိုင်သူအများအပြားကိုတခြားနေရာတွေကိုရွှေ့ပေးဖို့ညွှန်ကြားထားတဲ့အမိန့်တွေကိုမလိုက်နာတဲ့တာဝန်ရှိသူတွေကြောင့်အခုလိုဖြစ်ရတာလို့သမရကပြစ်တင်ပြောဆိုပါတယ်။မိသားစုထဲမှာရုံးဝင်းစံကတ်အခြေအနေတွေနဲ့မူယစီဝါပြဿနာတွေကြောင့်လမ်းပေါ်ရောက်နေကြတဲ့လူငယ်တွေခိုလုံမှုဆိုပြီးဒီကေဟာကိုစောက်ထားတာပါ။အဲ့ဒီကေဟာချိန်ကြိုက်ဘုံတစ်လုံးလိုဖြစ်နေတယ်လို့ကေဟာဝန်ထမ်းအောင်တူကပြောပူပါတယ်ခင်ဗျာ
။
တောက်ကြနေညနေခင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါအခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနှာစင်နိုင်ပါလိမ့်ရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုပြောပြပေးပါမယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရာဒေတာတွေမှာဒီနေ့ထီအောင်တိုက်ပွဲတွေဆက်လက်ဖြစ်နေဆဲရှိပြီးတရုတ်နိုင်ငံဘက်ကလက်နက်ကြီးကြီးတွေကြားရောက်လို့ထိခိုက်ဒဏ်ရာရတာတွေလည်းရှိတဲ့အကြောင်းတရုတ်နိုင်ငံဘက်ကတိတ်ဆောင်သူတဦးကပြောပါတယ်။လောက်ကန်မြို့တွင်းကလူတွေဟာတရုတ်နိုင်ငံနဲ့လာရှိုးမြို့တွေစီကိုဆက်လက်သိမ်းရှောင်နေကြသလိုကုညီကယ်ဆယ်ရေးအဖွဲ့တွေကလည်းလောက်ကန်မြို့ကိုသွားနေကြပါတယ်။ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ဒီလ6ရက်နေ့ကစတင်ခဲ့တဲ့ကိုကန့်ဒေတာစစ်ပွဲဟာဒီကနေ့အထိငြိမ်သက်မသွားသေးပဲပြစ်ခတ်တာတွေဟာဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်။လောက်ကင်ဒေတာကတရုတ်မြန်မာနယ်ခြားမှတ်တိုင်အမှတ် 123 နဲ့ 115 နေရာတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲရှိတယ်လို့တရုတ်နိုင်ငံဘက်ကတင်းရှောင်းနေသူတဦးကအခုလိုပြောပါတယ်။
တိုက်တုံးပါပဲတိုက်တုံးပါပဲဒီအမြောက်ကြီးကတော့အများတန်းတတုံးပါပဲဒီဥပဒေထက်မှကြလာ။ဟုတ်ကဲ့ရန်လုံးကြားရဲ့ဒီနေ့တော့ဒီနေ့ငါပေါ့နော်။အဲမှတ်တိုင်ပေါ့မှတ်တိုင်ပေါ့နော်။အော်တောက်လျှောက်ဖြစ်ပါတယ်။ဒီခတ်တုံးပဲပေါ့နော်။တိုက်ခိုက်တုံးပဲနော်
။တရုတ်နိုင်ငံအတွင်းကိုလောက်ကင်မျိုးကစစ်ရှောင်ဒုက္ခတွေတွေဆက်လက်လာရောက်နေဆဲဖြစ်တယ်လို့လည်းအခုလိုပြောပါတယ်
။မေလာတုံးပဲမေလာတုံးပဲကိုလောက်ခတ်တော့ပဲ။လောက်ခါရဒုံဒုံတုံးမပြန်တော့ဘူး။တရားမှာတစ်ရာဂိုင်းလို့ပဲဆန်တော့တယ်။ဟိုတူနီတူဟာနဲ့တူလာနဲ့တူကအာဖြက်လာတို့သားတော့တူအာပြေးကြတာပေါ့။လို့ကြတာပေါ့ဒီရုပ်ပြောက်ကုန်ပြီပေါ့ဘာမှဒီနေ့ရတော့အဲရားနဲ့ရှိတာပေါ့နော်ဟိုတရားတရားဟောင်းတင်တော့အာဆက်ရမှာပေါ့နော်ပြောတော့ almost တော့ချက်ချက်လာတယ်ဒီက almost ဆက်ပြီးပါတယ်
လောက်ကင်မျိုးနဲ့အနီးနားကျေးရွာတွေမှာပိတ်မိနေသူတွေကိုတွားရောက်ခေါ်ဆောင်နေတဲ့လာရှိုးမျိုးကလူမှုရေးအဖွဲ့ကဦးမမောင်တန်းကလောက်ကင်မျိုးရဲ့လက်ရှိအခြေအနေကိုအခုလိုပြောပါတယ
်လောက်ကင်မှာမြို့ထဲမှာတော့အစ်သေးငယ်ဖြစ်နေတယ်မြို့ထဲမှာဒါပေမဲ့ပတ်ဝန်းကျင်မှာအဲ့လိုမနေဘူးအခုကကျွန်တော်တန်နေကြရတယ်အဲရန်လုံးဆိုင်လို့အဲ့ဒီပတ်ဝန်းကျင်ဟာပေါ့5မိနစ်နိုင်ဝက်လောက်သွားတဲ့နေရာလောက်ပဲအိမ်မဝေးဘူးအော်အတန်းနေအတိုင်းသားကြားနေရ
လောက်ကင်မျိုးမှာတော့ဈေးဆိုင်အချို့သာဖွင့်လက်ထားတယ်လို့လူအသွားအလာလည်းမရှိသလောက်ဖြစ်နေကြောင်းပြောပါတယ်လောက်ကင်မျိုးကနေဒီကနေ့ခေါ်ယူလာသူစစ်ရှောင်ဒုက္ခတွေအားလုံး300ကျော်လောက်ရှိမယ်လို့လည်းဦးမမောင်တန်းကပြောပါတယ
်လောက်ကင်နားမှာရှိတဲ့ဟိုဟာစစ်ပြေးရှောင်ကြီးရှောင်ကြီးနဲ့မလာနိုင်တဲ့လူတွေအဲ့ဒီလေဟိုဟာဝေလူတော်ရဲ့ဟိုဖောင်ဒေးရှင်းအကန့်လေးဒီမှာရှိရလေလောက်ကိုင်းမှာ အဲ့ဒီဖွဲ့နဲ့ဝေလူကျော်ကတက်စနီဖွဲ့နဲ့သူတို့ကသွားဆဲထုတ်တာဆဲထုတ်ပြီးဟိုကပေါ့သူတို့မဆက်တန်းရဲဘူးကြာမဆက်တန်းရတော့စစ်တပ်အဲအကူအညီပါယူပြီးအဲ့လိုဆဲထုတ်ပြီးဒီလောက်ကိုက်ဆေးဝင်ကြီးမှသူ့ထားတယ်သူ့ပြီးအခုကျွန်တော်ကကြိုလာပြီကျွန်တော်ကအပရိုက်တာအတင်ကား၄စီးကားသေး၄စီးရဲ့နောက်ကားကြီး၅စီးရဲ့အခုကျွန်တော်ကထောက်လာတယ်မအလုံးပေါင်း50တကျော်ပေါ့အဲခုဟာကိုလာတဲ့ဟာကျတော့ကျွန်တော်မှရှင်းမရှိဘူးဒီဝလိတော်ဆွေးချက်နဲ့ဆက်တာက200ဝန်းကျင်လောက်ရှိတယ
်လောလောဆယ်မှာတော့မင်းသားဝေလူကျော်ဟာကြက်ချင်ဒီအတင်းကိုကိုစားပြုတွားရောက်ကယ်တင်နေတာဖြစ်ပြီးလောက်ကైမျိုးကသူ့ရဲ့ပရာဟိတအတင်းဝင်တွေနဲ့ပူးပေါင်းဆောင်ရွက်နေတာဖြစ်ကြောင်းအခြားပရာဟိတအတင်းအဖွဲ့တွေကိုလောက်ကైမျိုးကိုတွားရောက်ခွင့်မပေးသေးကြောင်းလည်းဥမမုံတန်းကပြောပါတယ်ပြီးခဲ့တဲ့ကြာတာပြည်နေ့ကတော့တရုတ်နိုင်ငံဂျာယီဝန်ကြီးဌာနကတရုတ်နိုင်ငံအတွင်းကိုတိမ်းရှောင်လာသူစစ်ရှောင်ဒုက္ခသည် 2,000 ကျော်လောက်ရှိကြောင်းသတင်းထုတ်ပြန်ခဲ့တယ်လို့လောက်ကైမျိုးကနေလာရှိုးမျိုးမန်ဆူဖုံးတော်ကြီးကျောင်းကနေတဆင့်နေရပြန်သူစုစုပေါင်း 2,000 ကျော်လောက်ရှိနေပြီဖြစ်ပါတယ်လောက်ကైမျိုးတိုက်ပွဲတွေဆက်လက်ဖြစ်ပွားတာနဲ့ပတ်သက်ပြီးမင်းများနိုင်ဖို့အတွက်ကိုကန်တပ်ဖွဲ့ကိုဆက်တွယ်ရမှာဆက်တွယ်လို့မရခဲ့တယ်လို့တမ်ရော့ဘက်ကလည်းနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်ထားတာမရှိသေးပါဘူး
တော်ရရှင်များရှင်မြမဆိုးရကငင်းငင်းညီလာခံတရက်ကျင်းပဖို့ကြိုးပမ်းနေတဲ့အချိန်ထဲမှာပဲတန်းရဲသားလက်နက်ကင်တက်ဖွဲ့ရင်းနဲ့တိုက်ပွဲတွေဆက်တိုက်ဆိုသလိုဖြစ်ပွားနေပါတယ်တက်တလို့တိုက်ခိုက်မှုတွေကြောင့်ငင်းငင်းကြီးဆွေးနွေးမဲ့အစီအစဉ်တွေကိုဘယ်လောက်ထိရိုက်ခတ်လာနိုင်ပါသလဲမကြခင်ကျင်းပဖို့စီစဉ်ထားတဲ့21ရာစုပင်လုံညီလာခံကနေဘာတွေမျှော်လင့်နိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်လနက်ကင်တိုက်ပွဲတွေအဆုံးသတ်ရေးနဲ့ငင်းငယ်ကြီးအထွတ်တော်ရရှင်တွေရဲ့မျှော်လင့်ချက်တွေသဘောထားအမြင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနေပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ
။စနေနေ့တိုက်ရိုက်လေလံမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုနိုင်ငံတကာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာမနှစ်ရွေးကောက်ပွဲမဲဆွယ်စည်းရုံးချိန်မှာပေးထားတဲ့ခရီးတွေကိုသမ္မတတာဝန်စတင်ထမ်းဆောင်ချိန်ကစပြီးအကောင့်ထည့်ဖော်နေပါတယ်။ဒါပေမဲ့သူ့ရဲ့ Republican လွှတ်တော်ကိုယ်စားလှယ်တွေကြားကြီးထွားလာနေတဲ့သဘောထားကွဲလဲမှုတွေက Washington DC မှာတကယ့်အပြောင်းလဲတွေဆောင်ကျင်းလာမယ်လို့ဆိုတဲ့သမ္မတထရမ့်ရဲ့လိုရကံရခက်ခဲမဲ့အခြေအနေမျိုးတွေပေါ်ပေါက်လာနေပါတယ်။ VOA သတင်းတောက်ဂျင်မဲလုံးပေးပို့ထားတဲ့သတင်းကိုနန်းလောင်ကပြောပြပေးပါမယ်ရှင်။
သမ္မတဒေါ်နယ်ထရမ့်အတွက်တော့ကျန်းမာရေးဆောင်ရှားမှုဥပဒေအပအဝင်မဲဆွယ်ပွဲဂရီတွေကိုအကောင့်ထည့်ဖို့ကြိုးပမ်းနေတာပါထရမ့်ကအခုလိုပြောပါတယ
် I think we're going to have a tremendous success it's a complicated
process ဒီမှာရအောင်မျိုးကြီးရလာမယ်လို့ကျွန်တော်ထင်ပါတယ်ဒါကရှုပ်ထွေးတဲ့လုပ်ငန်းစဉ်ဆိုပေမဲ့တကယ်တော့အင်မတန်မှရှင်ပါတယ်ကောင်းမွန်တဲ့ကျန်းမာရေးဆောင်ရှားမှုလို့ခေါ်ပါတယ
်ဒါပေမဲ့လည်းသမ္မတဟောင်းဘရက်အိုဘားမားရဲ့ကျန်းမာရေးဥပဒေကိုပြန်ပြင်ဖို့နဲ့အစားထိုးဖို့ကိစ္စမှာကန်တက်ကီပြည်နယ်အထက်လွှတ်တော်အမတ်ရန်ပေါ်ရိုလို Republican တွေကတော့အပြင်းထန်ငတ်ကွက်နေတာပါသူကအခုလိုဆိုပါတယ
် We have to admit we are divided
အိုဘားမားရဲ့ကျန်းမာရေးဥပဒေကိုအစားထိုးဖို့ကိစ္စကျွန်တော်တို့သဘောထားကွဲနေတာကိုဝန်ခံရမှာပါဥပဒေဟောင်းကိုဖျက်ဖို့လူညီပင်မဲ့အစားထိုးဖို့ကိစ္စမှာသဘောထားကွဲနေတာပါ
အောက်လွှတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်ကတော့လွှတ်တော်ကိုရောသမ္မတအီမီရိုကိုဝါထိန်းချုပ်ဖို့ Republican တွေလက်တွေ့ကြလှုပ်ကန်ရလိမ့်မယ်လို့ပြောပါတယ
် I think what you're seeing is we're going through
the inevitable ဒီနေ့ရတာတွေဟာအတိုက်ခံပါတီအဖြစ်ကနေအာဏာရပါတီဖြစ်လာတဲ့အခါမလွဲမသွေရင်ဆိုင်ရတဲ့နာကျင်ခံစားမှုတွေလိုပဲထင်ပါတယ
်ပြီးခဲ့တဲ့နှစ် American သမ္မတရွေးကောက်ပွဲမှာရုရှားတို့ဝင်နောက်ခဲ့တဲ့ဆိုတဲ့ကိစ္စစုံစမ်းစစ်ဆေးမှုမှာလည်း Republican တွေကြားသဘောထားကွဲနေပါတယ်အထက်လွှတ်တော်အမတ် Lindsey Graham ကဒီကိစ္စကိုခက်ကြကြံကန့်တွဲဖို့ဆန္ဒရှိနေတာပါ Lindsey Graham ကအခုလိုဆိုပါတယ
် I'm not only going to push for a Russian investigation
ရုရှားကိုစုံစမ်းစစ်ဆေးမှုလုပ်ဖို့တက်တက်မို့ပဲကျွန်တော်တို့ရဲ့ရွေးကောက်ပွဲကိုကြားဝင်ဖို့စူးစမ်းတဲ့အတွက်ရုရှားကိုပြစ်ဒဏ်ပေးဖို့ကျွန်တော်ကဖိအားပေးသွားမှာပါ
ဒါပေမဲ့လည်းအမေရိကန်အောက်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီဥက္ကဋ္ဌ Divine Nunes ကတော့ဒီကိစ္စကိုပိုတိထားပြီးတော့ကင်တွဲဖို့ဆန္ဒရှိနေပါတယ်သူကအခုလိုပြောတော့ပါတယ
် I know there's a tendency for you all to believe that there's
Donald Trump ရွေးကောက်ပွဲအနံ့ရအောင်ရုရှားနဲ့အကြီးအကျယ်လျှို့ဝှက်ပူးပေါင်းကြံစည်ခဲ့တယ်ဆိုတဲ့ယုံကြည်မှုမျိုးခင်ဗျားတို့အားလုံးမှရှိနေတယ်ဆိုတာကျွန်တော်သိပါတယ်ဒီကိစ္စစုံစမ်းစစ်ဆေးနေပြီဖြစ်တဲ့အတွက် ကြိုတင်ဆုံးဖြတ်ချက်တော့မချသင့်ပါဘူး
။ Trump အပေါ်ရေပုံရလူလူထောက်ခံမှုကတော့နည်းနည်းဆဲဖြစ်ပေမဲ့အမခံထောက်ခံသူတွေကတော့သူ့ကိုသဘောကျနေကြတာပါ။ဒါပေမဲ့လည်း Republican တွေကြားသဘောထားကွဲလွဲမှုတွေကသမ္မတရဲ့ရည်မှန်းချက်တွေအတွက်အဟန့်အတားဖြစ်လာနိုင်တယ်လို့ Republican နိုင်ငံရေးမဟာဗျူဟာကျွမ်းကျင်သူ John Fehery ကပြောပါတယ်။သူကအခုလိုဆိုပါတယ်
He is keeping faith with his campaign promises.
သူအနေနဲ့ရွေးကောက်ပွဲကတိတွေကိုဆက်ပြီးတော့ဂိုင်ဆွဲထားပါတယ်။နိုင်ငံတော်တရားရုံးချုပ်တရားသူကြီးနေရာအတွက် conservative တရားကိုခံထားမယ်လို့ပြောသလိုလူဝင်မှုကြီးကြပ်ရေးကိုလည်းတင်းကြပ်ဖို့ပြောခဲ့တာပါ။အကြမ်းဖက်သမားတွေနိုင်ငံနဲ့မဝင်နိုင်အောင်တခုလှုပ်ပေးမယ်လို့လည်းပြောပါတယ်
။တချိန်တည်းမှာပဲသူ့ရဲ့မူလကတိစကားတွေကိုဆက်ပြီးအကောင့်ထဲပေါ်နေတာက Trump ကိုပြဿနာတွေဖြစ်လာစေနိုင်တယ်လို့လည်း Bipartisan မူဝါဒရေးရာဌာနက John Fortier ကပြောပါတယ်
။ He has kept his base. Does he need a little bit more?
ထောက်မှသူရည်ရည်ချက်ဆက်ပြီးကိုက်ဆွဲထားပါတယ်။ဒီထက်နည်းနည်းပိုပြီးလှုပ်ဖို့လိုမလားမေးရင်တော့လိုတယ်လို့ပြောပါလိမ့်မယ်။ဒါပေမဲ့လွတ်တော်ရွေးကောက်ပွဲဒါမှမဟုတ်နောက်၄နှစ်မှာသမ္မတရွေးကောက်ပွဲအတွက်ပြန်ရမယ်ဆိုရင်တော့ထောက်ခံမှုအခြေအနေကတိတ်မကောင်းပါဘူး။
ခုလက်ရှိမှာတော့မကြခင်ကလွတ်တော်မှမိန်ခွန်ပြောချင်း Republican တွေရော Democrat လွတ်တော်အမတ်တချို့စီကတော့မှရခဲ့တဲ့အပေါင်းလက္ခဏာအမြင့်သဘောထားတွေကိုပြန်ပြီးရဖို့ Donald Trump မျှော်လင့်နေတာဖြစ်ပါတယ်ရှင်
။နန်းလောင်ပြောပြသွားတာပါရှင်။အခုရုရှားတော်လှန်ရေးနှစ်တရာပြည့်မြင်ကွင်းကိုနားဆင်ရပါမယ်။ရုရှားနိုင်ငံမှာဘီယင်းစနစ်အဆုံးသတ်ပြီးကွန်မြူနစ်အစိုးရအုပ်ချုပ်တဲ့ Soviet Union ပေါ်ထွက်လာတဲ့တော်လှန်ရေးစခဲ့တာဒီနှစ်မှာနှစ်ပေါင်းတရာပြည့်သွားခဲ့ပါပြီ။တမန်ကြောင်အရေးပါတဲ့ရုရှားတော်လှန်ရေးရာပြည့်ကာလဖြစ်ခဲ့ပေမဲ့အထိမ်းအမှတ်ပွဲတွေအပေါ်မှာတော့ရုရှားအာဏာပိုင်တွေသတိထားနေကြပါတယ်အထူးသဖြင့်အိမ်နီးချင်းယူကရိန်းနိုင်ငံမှာတော်လှန်ရေးနဲ့ကြုံခဲ့ရတာကြောင့်မကျေနပ်ချက်တွေကိုမိထိုးပေးသလိုဖြစ်လာမှာစိုးရိမ်နေပုံရတဲ့အကြောင်း VOA သတင်းတောက် Daniel Chef ရုရှားနိုင်ငံ Saint Petersburg ကနေပေးပို့ထားတဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင
်ရုရှားတော်လှန်ရေးကြောင့်တိုင်းပြည်မှာဘီယင်းစနစ်နဲ့အုပ်ချုပ်မှုအဆုံးသတ်ပြီးကမ္ဘာမှာပထမဆုံးကွန်မြူနတီနိုင်ငံဖြစ်ရာဇဝင်တွင်ခဲ့တာပါစင်ပီတာစဘတ်မြို့မှာရှိတဲ့တမိုင်းနဲ့ယဉ်ကျေးမှုပြလိုက်တာဝန်ခံတူဖြစ်တဲ့ Boris Rifkin ကတော့တမိုင်းမှာအရေးကြီးတဲ့အချိုးခွေတစ်ခုလို့ဆိုပါတယ်
။ Egyptian Research ညာတဲ့
တော်လိုင်းရေးကိုအယူဝါဒအဖြစ်ကင်ဆယ်တာမျိုးတော့မဖြစ်သင့်ပါဘူး။ဒါပေမဲ့လည်းအစိုးရစနစ်နဲ့လူတွေရဲ့စိတ်နေစိတ်ထားလူမှုဆက်ဆံရေးတွေပြောင်းလဲသွားခဲ့တဲ့အချိုးခွေတစ်ခုဖြစ်ခဲ့ပါတယ်။
20ရာစုခေတ်ရဲ့အချိန်တော်တော်များကိုစိုးမိုးခဲ့တဲ့ Soviet Union 1992ခုနှစ်မှာပြိုကွဲသွားပြီးမဲ့အချိန်ဝါကတော့အခုထိကြီးစိုးနေသေးပါဒါပေမဲ့လည်း Soviet Union ခေတ်နဲ့မတူပဲရုရှားတော်လှန်ရေးရာပြည့်ထိမ့်မှတ်ကိုတော့တခဏတနာကျင်းပမဲ့စားပြန်လည်တင်းမြဲရေးနဲ့ညီညွတ်မှုကိုဦးစားပေးဖို့အာဏာပိုင်တွေတိုက်တွန်းနေပါတယ်အစိုးရပိုင်းနိုင်ငံရေးသမိုင်းပြတဲ့ကစာဂီစပရီတိုနော့ဖ်ကတော့ရုရှားနိုင်ငံသားမကကမ္ဘာလုံးကိုပါရိုက်ခတ်ခဲ့တဲ့လှုပ်ရှားမှုလို့ဆိုပါတယ
် Понятно теперь что это уже не праздник хотя это безусловно событие большое знаковое память
ဒီနေ့အချိန်မှာအားလည်းရနေ့အဖြစ်သတ်မှတ်မထားတာကတော့ရှင်းပါတယ်ဒါပေမဲ့လည်းကျွန်တော်တို့တိုင်းပြည်အတွက်တကယ်ကိုကြီးကျယ်ခမ်းနားတဲ့အထိမ်းအမှတ်ကာလတစ်ခုပါ
ရုရှားနိုင်ငံမှာဘီယင်းစနစ်ကိုစန့်ကျင်အောင်ကြွားခဲ့လူလူလူရှာမှုနောက်ပိုင်းအာဏာရလာတဲ့ရုရှားယာယီစိုးအနေနဲ့ဒီမိုကရေစီကိုအတိမတ်ပြူအောင်ပြုနေပေမဲ့နောက်ပိုင်းမှာလီနင်နဲ့တခြားကွန်မြူနစ်ခေါင်းဆောင်တွေကဖျောက်ချဖိရှားတာခံခဲ့ရတယ်လို့လည်းနိုင်ငံရေးသမိုင်းပြတဲ့တာဝန်ခံဖြစ်တဲ့စပီတိုနော့ဖ်ကပြောပါတယ်ရုရှားတော်လှန်ရေးရာပြည့်ခါသမယမှာတော့ဆိုဗီယက်ယူနီယံရဲ့အောင်မြင်မှုတွေသာမကတားဆောင်ဖြစ်ခဲ့ရသူတွေကိုလည်းအမှတ်ရနေကြမှာပါ။ဒါကြောင့်လဲအာဏာပိုင်အနေနဲ့စိုးရိမ်မခင်းတဲ့သဘောထားတွေရှိနေတော့မယ်လို့စင်ပီတာစဘက်တမိုင်းသူတွေသနာဌာနက Eco Lukoyanov ကပြောပါတယ်
ပုံပြတဲ့ общество как такового раскола
ဒီကနားရင်းနဲ့ပတ်သက်လို့လူမှုအတိုင်းဝိုင်းကြားသဘောထားကွဲတာမျိုးမရှိပေမဲ့အာဏာပိုင်တွေကတော့စိုးရိမ်ကြပါလေ။ဒါကြောင့်လဲလူမှုအတိုင်းဝိုင်းကြားမကျေနပ်မှုတွေတကြောပြန်ပေါ်မလာအောင်နီလန်ပေါင်းစုံနဲ့အခြေအနေကိုသတိထားပြီးတော့ကဲခတ်နေကြတာပါ။
2014ခုနှစ်ကအင်းကြီးချင်းယူကရိန်းနိုင်ငံမှာတော်လှန်ရေးနဲ့ကြုံရတဲ့အတွက်လဲနိုင်ငံရေးပြောင်းလဲတွေလုပ်ဖို့ရုရှားအာဏာပိုင်တွေပုံပြတွန်းဆုတ်လာနေတာပါ။
очень различают переворот и революцию, в которой участвуют массы.
А на тайна на люду долларе джама чанаму ရှိပါလေ။အနေနဲ့ဖြစ်ခံပြီးဒီမေကွန်းကိုလည်းမဖြေချင်ပါဘူး။အာနာပြောင်းလဲဖြစ်ပြီးတမျိုးကြမဟုတ်တဲ့နီးနဲ့ဖြစ်ခဲ့မယ်ဆိုရင်လည်းကျွန်တော်တို့အနေနဲ့တိတ်အံ့ဩမှာမဟုတ်ပါဘူး
။ရုရှားနဲ့တကဘာလုံးကိုပါကင်လုတ်ခဲ့တဲ့1919ရုရှားတော်လှန်ရေးရာစုနှစ်တစ်ခုပြည့်တဲ့ဒီကနေ့အချိန်မှာတော့တော်လှန်ရေးလှုပ်ရှားမှုတွေကိုအောင်မွေးခံဖို့လေပြန်ပြောင်းသုံးသပ်ရမယ်အချိန်ကာလတစ်ခုလို့လည်းဆိုရမှာဖြစ်ပါတယ်ခင်ဗျာ။
ကိုအောင်လွင်ပြောပြသွားတာပါရှင်အခုတော့ဒေတာရင်းကပညာရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါမယ်ကျောင်းနေရာမဲ့ရွယ်မှာကျောင်းမတက်နိုင်ခဲ့ကြတဲ့အမေအိုတွေအခုတော့ကျောင်းမှာရွယ်သူတငယ်ချင်းတွေနဲ့အတူစာသင်နိုင်မဲ့အစီအစဉ်တစ်ခုကိုအိန္ဒိယနိုင်ငံကထူးထူးခြားခြားစတင်လိုက်ပါတယ်အိန္ဒိယနိုင်ငံကျေးလက်ဒေတာကအမေအိုတွေအတွက်စာသင်ကျောင်းအကြောင်း AFP သတင်းဆောင်ပါကိုအခြေခံပြီးမအီတန်စင်ကပြောပြမှာပါရှင်
အိန္ဒိယနိုင်ငံကြီးလက်ဒေတာကတမယိုးကြမဟုတ်တဲ့ကျောင်းမှာတော့သူတို့တသက်လုံးစာသင်ကျင်နေခဲ့ကြတဲ့အသက်60နှစ်90အရွယ်အမေအိုတို့ကအခုတော့စာရေးတက်ဖတ်တအောင်သင်ကြားနိုင်နေကြပါပြီ။ အသက်62နှစ်အရွယ်ကျောင်းသူဂူလပ်ခေရာကတော့သူစတဲ့ရတာဝမ်းသာတဲ့အကြောင်းကိုခုလိုပြောပြပါရ
စေ။ရှာလေတရလာလာဂလိုအမလာဆက်လေအကြရကတ်ရဘက်လျာ
ငငယ်ရောင်းကကြောင်လုံးဝမတက်ခဲ့ရပါဘူး။တငယ်ချင်းတွေနဲ့အတူတူဒီမှာစတင်ခွင့်ရတာအရန်ဝမ်းသာမိပါရစေ
။ဒီအမေအိုတွေကသူတို့ငယ်ရတဲ့အချိန်တုန်းကအိမ်အလုပ်တွေလုပ်ရအငယ်တွေပညာရေးအတွက်ဦးစားပေးခဲ့ရပြီးတော့သူတို့ပဲအလုပ်လုပ်ခဲ့ကြတဲ့သူတွေပါ။အခုတော့ဒီအမေအိုတို့ကြောင်လို့ခေါ်ကြတဲ့စာတင်ဆောင်ကိုသူတို့တနေ့နှစ်နာရီလာကြပြီးတော့ဒေတာပြောမရာတီဘာသာစကားကိုလာတင်ကြပါရစေ။စာတက်လို့ဝမ်းသာမိတဲ့အကြောင်းကိုအသက်80အရွယ်ကျောင်းသူခန်တန်ဘိုင်မိုရီကပြောပြပါရစေ။
အရင်ကပန်ကိုသွားရင်စာမတက်တော့လက်မထုံမဲ့အစားလက်ပွေနဲ့ရပါတယ်စာမတက်မှန်တိတာတော့ရှက်မိခဲ့ပါတယ်အခုတော့စာတက်တော့ဝင်းဝင်းကြကြကျမနာမည်နဲ့လက်မထုံနိုင်ပြီလေ
မွန်ပိုင်းမြို့နယ်ကီလိုမီတာ120กว่าမှာရှိတဲ့ဒီစာတင်ချောင်းကိုအလူငွေရန်ပုံငွေတွေနဲ့ထူထောင်ထားတာဖြစ်ပြီးတော့ဒီနေ့ဆိုရင်ဒီစာတင်ချောင်းဖွင့်တာတစ်နှစ်ပြည့်ပြီဖြစ်ပါတယ်ဒီချောင်းကိုစတီထောင်ခဲ့သူယိုဂန်ဒရာဘန်ကာကကျောင်းသူတွေကိုတာမန်ဝတ်စားတဲ့အစားအယောင်စုံနဲ့ဒူညီဝတ်စုံတွေဝတ်ခိုင်းရတဲ့သူ့ရဲ့ယူရချက်အကြောင်းကိုပြောပြပါတယ
်ကျောင်းသူအမေအိုတွေကမုတ်ဆိုးမရီများကြတော့သူတို့ဝမ်းနဲ့ပူဆွေးမှုကိုပြတဲ့အဖြူရောင်ဝတ်စုံတွေဝတ်ရပါတယ်ဒီလိုရှေးရိုးဆွဲအယူတွေကိုဖြတ်ပြီးလူတိုင်းအားလုံးနဲ့ညီတူညီမျှသသားတွေဖြစ်တာကိုပြလိုရတယ်ဆင်းရဲချမ်းသာခွဲခြားဆက်ဆံမှုမရှိဘဲအားလုံးညီတူတဲ့သဘောဆောင်နိုင်အောင်ပန်းရောင်ကိုရွေးချယ်ခဲ့တာပါ
ဒီနေ့အတွက်ဆာလာတင်တဲ့ကျောင်းသူအမေအို29ယောက်ရှိပါတယ်။တချို့တွေဆိုရင်သူတို့မြေတွေနဲ့အတူအိမ်စာတွေလုပ်ရင်းစာတက်အောင်သင်ကြားနေကြတာဖြစ်ပါတယ်ရှင်
။မအီတန်စင်ပြပြသွားတာပါရှင်။ VO American တန်ရဲ့တောက်ကြနေညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်။ကျမတို့အခုအတန်လွှင့်နေတဲ့ Radio အစီအစဉ်ပြပြချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VO နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တာတုဒ္ဒဆုံးနဲ့ American တခွင်နဲ့သိပ္ပံနဲ့ဤပညာစားတဲ့သတင်းပတ်စင်ကန္တာတွေနားဆင်ကြရမှာပါရှင်။အခုတော့တောက်ကြနေညနေခင်းထိတ်တန်းရောက်ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုချောချောသိန်းကကြေညာပေးပါအောင်မယ်ရှင်
။တောင်ကိုရီးယားသမ္မတပါကွန်နေကိုယာရုကနေဖယ်ရှားရေးကိစ္စအခြေခံဥပဒေခွန်ရုံးကတရားဝင်အတည်ပြုလိုက်ပါပြီ။သမ္မတပါကွန်နေကိုယာရုကနေဖယ်ရှားဖို့တရားရုံးမှဒီကနေ့တညညတည်းဆုံးဖြတ်လိုက်တာပါ။တရားရုံးအပြင်မှာတော့ဆန္ဒပြပွဲတွေကနေဆန္ဒပြသူ2ဦးသေဆုံးပါတယ်။ယာယီတရားသူကြီးချုပ်အီဂျွန်မီကတရားရုံးဆုံးမချက်ဖတ်ကြားတာကိုရုံးမြင့်တန်ကြားကနေတိုက်ရိုက်ထုတ်လွှင့်ပြသပါတယ်။အခြေခံဥပဒေနဲ့တရားဥပဒေကိုချိုးဖောက်တဲ့သမရဖကုန်းလေးရဲ့လိုရတွေဟာအများပြည်သူယုံကြည်မှုကိုချိုးဖောက်တာဖြစ်တယ်လို့တရားသူကြီးချုပ်ကပြောပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ညာဟုကရုရှားနိုင်ငံမော်စကိုမြို့တော်မှာဂျာတာဘရီနီကရုရှားသမ္မတနဲ့ဆီယာရေးဆွေးနွေးပါတယ်။ဒါဟာအရှေ့လက်ပိုင်းဒေသအရေးမှာရုရှားဩဇာလွှမ်းမိုးမှုတိုးလာတာကိုဖော်ပြတဲ့နောက်ဆုံးလက္ခဏာတစ်ခုဖြစ်တယ်လို့ရုရှားရဲ့ဒေသတွေမှာမိတူနဲ့ပတ်သက်လို့အစ္စရေးဘက်ကစိုးရိမ်မှုကိုဖော်ပြရလဲရောက်ပါတယ်။ဆီယာပြည်ပကမှာရုရှားပါဝင်လာတာ2015ခုနှစ်ကစလို့ဣသရေလနိုင်ငံရဲ့နိုင်ငံခြားရေးမူဝါဒတွေကိုချိန်ဆတာမှာရုရှားဟာကြီးမားတဲ့ခံကဏ္ဍကနေပါဝင်လာနေတာပါမွတ်စလင်လူဦးရေအများစုရှိတဲ့နိုင်ငံ၆နိုင်ငံကလူတွေကိုပြည်ဝင်ခွင့်ပေးပင်ကန့်သတ်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်အသစ်ကိုအမေရိကန်ပြည်နယ်၆ခုကတရားစွဲထားပါတယ်ဒီအမိန့်အသစ်ဟာသူတို့ပြည်နယ်မှာနေထိုင်တဲ့မွတ်စလင်တွေကိုထိခိုက်နစ်နာစေမယ်ဆိုပြီးဟဝါယီပြည်နယ်ကပထမဆုံးတရားစွဲတာပါနောက်ထပ်ပြည်နယ်၅ခုကတော့စုပေါင်းပြီးတရားစွဲကြတာပါအခုထုတ်ထားတဲ့အမိန့်အသစ်ဟာအမေရိကန်တရားရုံးတွေကအကောင့်တဲမဖော်ဖို့တားမြစ်ဆုံးဖြတ်ချက်ချထားတဲ့ပထမအမိန့်ကိုအစားထိုးဖို့ရည်ရွယ်တာပါသမ္မတဒေါ်နယ်ထရမ့်ရဲ့စီးပွားရေးလုပ်ငန်းတွေကနေလျှောက်ထားတဲ့ကော်မတီအမတ်တရစိတ်တွေကိုတရုတ်နိုင်ငံကကနဦးအဆင့်အတည်ပြုပေးလိုက်ပါပြီဒါကြောင့်လဲကမ္ဘာစူပါပါဝါနိုင်ငံတစ်ခုရဲ့ခေါင်းဆောင်အဖြစ်သူ့ရဲ့အခန်းကဏ္ဍနဲ့စီးပွားရေးအဆက်ဆံတွေကြားမှာကိုဂျိုးစီးပွားပြည်ပခါဖြစ်လာပြီးတော့အမေရိကန်အခြေခံဥပဒေကိုချိုးဖောက်လာနေသလားဆိုတဲ့စိုးရိမ်ချက်တွေပြန်ထွက်လာပါတယ်ခင်ဗျာ
တောက်ကြနေညနေခင်းဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လို့ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Audrius Regis ဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင် VOA ကနေအခုထုတ်လင်းပေးခဲ့တဲ့အစီအစဉ်ဒီကို VOA Internet စာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါတော်ရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.